ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာဟာဥပဒေအရရှေ့လမှာယာရုကနေဆင်းပေးရမယ်လို့အတိုက်ခံပါတီတွေကပြောကြားလိုက်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ကယာရုကဆင်းပေးမယ့်အရေးလက္ခဏာမပြတာကြောင့်ဒီကိစ္စကိုနိုင်ငံရေးသမားတွေနဲ့ဥပဒေပညာရှင်တွေကြားအကျိအနေဆွေးနွေးဆုံးဖြတ်နိုင်ရေးအတွက်ဖွဲ့စည်းပုံဆိုင်ရာခုံရုံးတင်သွင်းသွားမယ်လို့အတိုက်ခံပါတီဝင်တွေကပြောပါတယ်။ဖွဲ့စည်းပုံအရဝန်ကြီးချုပ်တဦးအနေနဲ့တကြိမ်နဲ့ဖြစ်ဖြစ်တီးကြခွဲလို့ပဲဖြစ်ဖြစ်ရှစ်နှစ်ထက်ကျော်ပြီးတာဝန်ထမ်းဆောင်ဝင်မရှိစေရလို့ဖော်ပြထားပါတယ်။နိုင်ရဆွန်သွားပြီဖြစ်တဲ့ထိုင်းပြည်မင်းမြဘူမိဘောအဒူရာတက်ချကပရာယုတ်ချန်အိုချာကိုဝန်ကြီးချုပ်အဖြစ်2014ခုနှစ်အောက်တိုဘာလမှာအတိအမှတ်ပြုလိုက်တဲ့အချိန်ကစလို့ဝန်ကြီးချုပ်တက်တန်းစတင်အကျုံးဝင်ခဲ့တာလို့အတိုက်ခံပါတီတွေကထောက်ပြကြပါတယ်။ဒါဟာအဲ့ဒီအချိန်ကစစ်တပ်အကြီးအကဲဖြစ်နေတဲ့ပရာယုတ်ချန်အိုချာကလူထုရွေးကောက်တင်မြှောက်ခံထားရတဲ့အစိုးရကိုဖြုတ်ချပြီးအာဏာသိမ်းယူပြီး3လအကြာမှာဘီရင်မင်းမြကဝန်ကြီးချုပ်အဖြစ်အတိအမှတ်ပြုလိုက်တာပါ။ဒါကြောင့်ဝန်ကြီးချုပ်အနေနဲ့အောက်တိုဘာ23ရက်နေ့မှာယာဒုကအနားယူရမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။